နိုင်လွတ်လုံဥပဒေလို့အများခေါ်ဆိုနေကြတဲ့နိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေကိုပြင်ဆင်မဲ့ဥပဒေချမ်းတရက်ကိုပြည်သူ့လွတ်တော်မှာတင်ပြဖို့စီစဉ်နေတယ်လို့တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီကပြောပါတယ်။လူခွင့်ရေးလှူရှားသူတွေဘက်ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အစ်စ်ရေးဆွဲလိုနေကြတာပါ။ဒါနဲ့ပတ်သက်လို့ VOA သတင်းတောင်မေကာကသတင်းပေးပို့ထားပါတယ်။
ဒီဥပဒေကို2018ခုနှစ်မတ်လမှာအတည်ပြုပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အခန်း6ခန်းနဲ့ပုံမှန်73ခုပါတဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့ပြစ်ဒဏ်တွေဟာအနည်းဆုံးထောင်ဒဏ်6လကနေအများဆုံးထောင်ဒဏ်3နှစ်ထိကျခံရမယ့်အပြင်အနည်းဆုံးဒဏ်ငွေ3သိန်းကနေအများဆုံးဒဏ်ငွေ15သိန်းထိကျခံနိုင်ဖို့ဖော်ပြထားပါတယ်။နိုင်လို့လုံးဆိုပြီးလူသိများတဲ့ဒီဥပဒေဟာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့ဆိုတာထက်နိုင်ငံသားအချင်းချင်းကြားမှာအမြင်မတူသူတွေကိုအလွဲတကူတရားစွဲလို့ရတဲ့ဥပဒေတစ်ခုဖြစ်လာနေတယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီလိုဝေဖန်ခံနေရတဲ့အတိုင်းချုပ်ရင်းချက်တွေရှိနေတဲ့ဒီဥပဒေကိုပြင်ဆင်ဖို့အတွက်လှုပ်ဆောင်နေတာဖြစ်ကြောင်းတရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီဥက္ကဋ္ဌဦးတင်ထွေကအခုလိုပြောပြလာတာပါ။ဒ
ါပေမဲ့နောက်ပိုင်းကြတဲ့အခါကျတော့အဲ့လိုဟိုကလည်းပုဂ္ဂိုလ်ကဆိုင်ရာကိစ္စတွေသားတဲ့တအားဆိုတရားဆိုတာပဲ။မကျွန်တော်မကြည့်နိုင်ရင်ကျွန်တော်ကဘာလို့တင်ရလို့လဲကျွန်တော်ဘယ်လိုပြောတယ်ဆိုတော့ဟိုရဇကြီးပုံမှန်900ပုံမှန်အခြေထိတဲ့ကိစ္စတွေပါလို့တရားထည့်ဆိုတာလည်းခါကြတော့အာမကမရအောင်အာမကမရတော့ဘာလို့အာမကမရလဲဆိုတော့အဲ့မှာကျွန်တော်တို့အများဆုံးတက်ကနေပြီးတော့အများဆုံးဘယ်လောက်ဆိုတာပါမလာဘူး။အများဆုံး6လောက်ကလည်းအများဆုံးဘယ်လောက်ဆိုတာပါလာတဲ့ခါကြတော့ကျွန်တော်တို့ရဇကချင်းထုံးနဲ့ချိရတဲ့ခါကြတော့ကျွန်တော်အာမကပြီလို့မရတဲ့ခါကြတော့တချို့ပုံကတော့တိတ်တော့နားလာချိတယ်မတော်အဲ့ဒါဒီကျွန်တော်ပြင်လာပါပဲခင
်ဗျ။လက်ရှိမှာတော့ဘယ်ဥပဒေပုံမှန်တွေဘလို့ပြင်ဆင်မလဲဆိုတာကိုသူကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။စစ်စိုးရလက်ထက်ကလို့နိုင်ငံသားတွေမှာနားယောင်ခံစောင့်ကြည့်ခံရတာဖုန်းဆက်သွယ်မှုကြားဖြတ်နားထောင်ခံရတာစတဲ့ပုံကိုရေးထိပါခံရမှုတွေကိုကာကွယ်ဖို့ရည်ရွယ်ပြီးဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့ဥပဒေပြဋ္ဌာန်းချိန်ကလွတ်တော်ကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ဒါပေမဲ့ဒီဥပဒေပြဋ္ဌာန်းချိန်ကစလို့တလွဲအသုံးချမှုတွေကြောင့်ဒီဥပဒေဟာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့ဥပဒေတစ်ခုဖြစ်လာခဲ့ရပါ။ဒါကိုပြင်ဆင်ဖို့တက်ကြလှုပ်ရှားသူတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကအချိန်တော်ကြာတဲ့ကတောင်းဆိုနေခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကိုလက်တွေ့ကျင့်သုံးတဲ့အခါမှာပြည်သူကိုအကာအကွယ်ပေးတဲ့ဥပဒေမဟုတ်ဘဲပြည်သူကိုဒုက္ခပေးတဲ့ဥပဒေဖြစ်တွေ့နေရတယ်လို့ရှေ့နေဦးကြည်မင်းကပြောပါတယ်။
အချက်ကတော့အာမခံပေးတဲ့ပုံမှန်ဖြစ်တယ်ပါလေ။ဘာလို့ဆိုလို့ဆိုရင်အဲ့လိုအာမခံမပေးတဲ့အတွက်ကိုသဘောကျနေပြီးတော့တရေလိုလုပ်ပြလို့အဲ့တော့သမင်သက်သက်ကိုရွေးပြီးတော့အဲ့လိုစိုးနေတာတွေ့ရတယ်။ဒါမှတိစာပေါ့။တလွဲတုံးနေတဲ့ဟာကိုတဲ့အောင်ပြန်လှုပ်ပြနေတယ်လို့ကျွန်တော်ကတော့အဲ့လိုအကြံပေးချင်ပါတယ်။အခုကတော့ကျွန်တော်တို့တော်တော်ဒုက္ခရောက်နေပါတယ်နော်
။လူခွင့်ရေးလှူရှားသူအချို့ကတော့ဒီဥပဒေကိုပြင်ဆင်ဖို့ထက်အသိရေးဆွဲလိုကြပါတယ်။ဒီထဲမှာအတန်အဖွဲ့ကမောင်ဆောင်ခါလည်းပါဝင်ပါတယ
်။အရေးကြီးဆုံးကအမှန်တကယ်နိုင်ငံလုံးပြောတော့ပုံမှန်အဖြစ်ဆိုရှိတာတစုံလုံးကိုပြင်ဖို့လိုတာ။ဘာလို့လဲဆိုတော့သူကနိုင်ငံလုံးပြောထားပြီးတော့နိုင်ငံသားကြီးရဲ့လူလက်စွာအာဟိုတကယ်ပြောလဲလူလက်ခွင့်နဲ့နောက်တစ်ခါကျတော့လုံးပြောမှု privacy တွေတော့အဓိကကာကွယ်ပေးနိုင်တဲ့အချက်တွေဟိုပါရီလို့ထင်ရပေမဲ့ဥပဒေကြောင်းအရတကယ်ပြည်ပြုံတဲ့အခြေအနေမှာမရှိဘူး။အဲ့တော့သူ့တော့လက်တော့ပြင်မယ်ဟေ့ဆိုရင်တော့ကျွန်တော်ပြောတဲ့ပုံမှန်၈စာလုံးပေါ့နော်။အဲပုံမှန်၈စာလုံးကိုမဖြစ်မီပြင်မှုလိုအပ်တယ်။အမှန်တကယ်ပထမအဆုံး priority ကဒီနိုင်ငံလုံးတစ်ခုလုံးကိုအကုန်လုံးပြန်ရေးမှပေါ့ရမှာ။ဘာလို့လဲဆိုတော့သူ့ရေးထားတဲ့ဥပဒေကဟိုရှင်းမျက်နှာလောက်ပဲရှိတယ်တကယ်။ဆိုတော့တကယ် privacy လို့နောက်တော့ security လို့စဉ်းစားတဲ့အခါမှာအဲ့တလောက်ကြီးနဲ့ရေဘူးကလုံးလို့မရအောင်။နောက်တစ်ခုကကျတော့တကယ်ကျွန်တော်တို့လေ့လာမှုတွေရရှိရင်အဲ့ဒီဟာကို implement လုပ်တဲ့ရဲတပ်ဖွဲ့ကလည်းဒီဟာကိုဘယ်လိုကင်ကြံမှန်းကိုလုံးဝနားလည်နေရမှာရှိ
ပုံမှန်၈ဆဆိုတာနိုင်ငံသားတဦးဦးကသူကိုယ်တိုင်ဖြစ်ဖြစ်သူ့မိသားစုကိုဖြစ်ဖြစ်တပ်ဖက်ကဂုံတိတ်ခါညှိုးနှံအောင်လုပ်တယ်လို့ယူဆတယ်ဆိုရင်အရေးယူနိုင်တယ်လို့ဖော်ပြထားတဲ့ပုံမှန်တစ်ခုဖြစ်ပါတယ်ဒီပုံမှန်နဲ့ပတ်သက်ပြီးတိကျတဲ့သတ်မှတ်ဖော်ပြချက်မရှိတဲ့အတွက်တလွဲအသုံးချမှုတွေရှိလာနေတာပါလက်ရှိမှာတော့အစိုးရတမရောအာနာယပါတီဝင်များနဲ့ဒေတန္တရအုပ်ချုပ်ရေးပိုင်းကပုဂ္ဂိုလ်တွေကသူတို့ကိုဝေဖန်လာသူတွေကိုဂုံတိတ်ခါညှို့နှဲ့အောင်လှုပ်ဆောင်တယ်လို့ခေါင်းစဉ်တက်ပြီးဒီဥပဒေကိုအတုံးပြူကတရားစွဲဆိုလာရကနေဒီဥပဒေဟာပို့ပြီးနာမည်ဆိုးနဲ့ကြော်ကြားလာခဲ့တာဖြစ်ပါတယ်ဒီအပြင်ဒီဥပဒေကိုပြဋ္ဌာန်းခဲ့ခြင်းဟာနှစ်နှစ်ကျော်လာပြီဖြစ်ပေမဲ့အခုချိန်ထိမီးဥပဒေထွက်မလာသေးတာကြောင့်လိုအပ်တယ်လို့ပုံဖော်မှုတွေရှိနေတာလည်းဖြစ်ပါတယ်ရှင်